American Tamara Donald Trump ကအမေဆုံး online စီးပွဲကိုနောက်ထပ်တိုက်ခိုက်ပြောဆိုမှုတွေလုပ်ခဲ့လာနဲ့ကုန်သွယ်စစ်ပွဲစတင်လာတဲ့အနေအထားမှာ American နဲ့ရဲ့တရုတ်ကုန်ပစ္စည်းတွေအပေါ်မှာအခွန်တိုးမြင့်လာတဲ့ပတ်သက်ပြီးတရုတ်က American တွင်းကုန်တွေအပေါ်အခွန်တိုးကောက်ပြီးကြံတုံ့ပြန်ခဲ့တဲ့နောက် American ရဲ့ stock share ဈေးကွက်ဟာတနင်္လာနေ့မှာပဲနောက်တစ်ခါထပ်ပြီးထိုးကျခဲ့ပါတယ်။ Dow Jones ကဈေးပိတ်ချိန်မှာ59 point ကျခဲ့တာမို့ 1.9 ရာခိုင်နှုန်းကျဆင်းတယ်လို့ S&P အညွှန်းကိန်းကလည်း900ကျပြီးတော့ 1.3 ရာခိုင်နှုန်းကျဆင်းခဲ့တာပါ Nasdaq ကလည်းဈေးပိတ်ချိန်မှာ3ရာခိုင်နှုန်းလောက်ကျဆင်းသွားပါတယ်။တမလထရမှာပြီးခဲ့တဲ့ရက်ပိုင်းကျမှာပဲ Amazon ကို3ချိန်လောက်ဝေဖန်ဖြစ်တင်ခဲ့ပါတယ်။ Amazon တည်ထောင်သူ Jeff Bezos ကThe Washington Post တင်စာကိုပိုင်ဆိုင်သူဖြစ်ပြီးဒီတင်စာက Trump နဲ့သူ့အဆိုအဖွဲ့နဲ့ပတ်သက်ပြီးရေးသားတဲ့တင်းတွေဟာ Trump ကိုမကြားခဏပဲဒေါသထွက်စေတာဖြစ်ပါတယ်။ Amazon ရဲ့ကြီးမားတဲ့ဈေးကွက်ကအသေးစားလုပ်ငန်းရှင်တွေအတွက်ထိခိုက်စေတယ်လို့သမ္မတကဝေဖန်ခဲ့တယ်လို့ Amazon မှာမှာရတဲ့ပစ္စည်းတွေကိုစားသုံးသူတွေလက်ထက်ပို့ပေးတဲ့ American စားပို့လုပ်ငန်းကိုလည်း Amazon ကအခချင်းကိုပေးဆောင်မှုတိတ်ကိုနှဲပါတဲ့အတွက်အဆိုအဝင်ဝင်ဒေါ်လာတန်းနဲ့ရာနဲ့ချီပြီးတော့နဲ့လာတယ်လို့ပြောခဲ့တာမှာ Amazon ပေါ် Trump နဲ့ပြောဆိုတိုက်ခိုက်မှုတွေစတင်ခြင်းကစပြီးAmazon ဟာဈေးကွက်တန်ဖိုးဒေါ်လာ30.5 billion လောက်ဆုံးရှုံးခဲ့ရပါတယ်။ဒါပြင်တစ်နှစ်အတွက်ကုန်သွယ်ငွေဒေါ်လာ3 billion ပို့လောက်ရှိတဲ့ American တင်ဖို့ကုန်128မျိုးအတွက်တရုတ်ကအခွန်တိုးကောက်မယ်လို့ကြေညာခဲ့တာမို့ရင်းနှီးမြှုပ်နှံသူတွေကိုဆွဲ့ရင်လာစီတာလည်းဖြစ်ပါတယ်။ဒေါ်လာ billion 50လောက်ကျန်တဲ့တရုတ်တွင်းကုန်တွေပေါ် Trump အစိုးရဘက်ကအခွန်တိုးကောက်ဖို့လှုပ်တာကိုတရုတ်ကတုံ့ပြန်ခဲ့တာဟာစီးပွားရေးမှာကမ္ဘာအကြီးဆုံးဖြစ်တဲ့နိုင်ငံကြီးနှစ်နိုင်ငံကြားကုန်သွယ်စစ်ပွဲဖြစ်လာမယ်အရေးလက္ခဏာဖြစ်ဆွဲ့ရင်နေကြတာလည်းဖြစ်ပါတယ်။